စစ်ကောင်စီအာဏာသိမ်းတဲ့2021ဖေဖော်ဝါရီ1ရက်နောက်ပိုင်းကစလို့မြန်မာနိုင်ငံအတွင်းမှာဆန္ဒပြအုံချခဲ့ကြပြီးတဲ့နောက်ပိုင်းမှာတော့နိုင်ငံတကာကလာရောက်ရင်းနှီးမြှုပ်နှံကြတဲ့ကုမ္ပဏီတွေလည်းမြန်မာနိုင်ငံတွင်းကပြန်လည်ထွက်ခွာကုန်ပါတယ်။စားတောက်ကုန်ထုတ်လုပ်တဲ့ကုမ္ပဏီတွေဆက်သွယ်ရေးစွမ်းအင်နဲ့အထည်ကျုံစက်ရုံလုပ်ငန်းတွေလည်းတချို့ကရပ်ဆိုင်းလိုက်သလိုတချို့ကရင်းနှီးမြှုပ်နှံမှုတွေကိုပြန်လည်ရောင်းချပြီးတော့ပြပကိုပြန်လည်ထွက်ခွာကုန်တာပါ။ဒါပြင်အာဏာသိမ်းလိုက်တဲ့နောက်ဆက်တွဲရဲခတ်မှုအနေနဲ့ကျန်းငွေတန်ဖိုးလဲကျဆင်းသွားသလိုကုန်ပစ္စည်းပြက်လက်တာတွေကိုလည်းမြန်မာလူလူရင်ဆိုင်နေရပါတယ်။သုံးနှစ်အတွင်းပြောင်းလဲမြင့်တက်လာတဲ့ကုန်စည်နှုန်းအခြေအနေကိုကုန်စုံဆိုင်ပိုင်ရှင်တူကအခုလိုပြောပြပါတယ်။
ကျွန်တော်တို့အာဏာမသိမ်းခင်ကျွန်တော်တို့တည်ရတော့ဒီဆန်ကျန်း24ပြည်တိုက်ကိုမှကျွန်တော်တို့က1000ကျော်ပဲပေးရတယ်။ဒါဆန်ချောဆိုရင်ကျွန်တော်24ပြည်တိုက်ကိုကျွန်တော်4000ကျော်ပဲပေးရပြီ။အခုဆိုရင်ဒီအာဏာသိမ်းသုံးနှစ်အတွင်းမှာကျွန်တော်တို့ဆန်ကျန်း24ပြည်တိုက်ကိုကျွန်တော်တို့သိမ်းပြီးပေးနေရပြီ။ဆန်ချော24ပြည်တိုက်ကိုကျွန်တော်တို့2သိမ်းပြီးကျွန်တော်တို့ပေးနေရပြီ။ဒီ3နှစ်တုန်းကကျွန်တော်တို့ဒီလေးစားတက်သွားတယ်ဒီဆန်တစ်မျိုးတည်းကိုကျွန်တော်တို့ပြောမယ်ဆိုရင်ကျန်တဲ့ဘာတွေကရှိမှာနော်။ကျဦးတို့ဒါကျတော်နီးကျတော်ပြူစီဆန်အကုန်လုံးအရာရာဒီအချိန်ကစားတော့ကုန်ပြီ။မချစ်မနေလူတွေစားတော့ရမယ်။ဒီအချိန်ကစားတော့ကုန်ပြီ။ဒီ3နှစ်အာဏာသိမ်း3နှစ်အတွင်းမှာကျွန်တော်တို့လေးစားလောက်ဖြစ်သွားတယ်။အဲ့ဒါနဲ့ဆက်ကြည့်တော့ဗာလဲဆိုတော့ကျွန်တော်တို့ဒီလုပ်ငန်းခွင်အခြေခံလူငန်းစားတွေလုပ်မယ်လူလက်တန်းစားတွေကဂျုံဝတန်းတွေရှိမယ်အများများသောဒီအခြေအတွက်လွာတန်းလူငန်းစားတွေဒီလောက်ခလာစားတွေကတိုးလာခြင်းမရှိဘူ
းအာနာသိမ့်မိရင်ကဆလို့လူငယ်များပြားဟာစစ်ကောင်စီကိုတော်လှန်ဖို့ဆိုပြီးဒေသခံကာကွယ်ရေးတပ်တွေကိုစီဖွဲ့ကြသလိုတချို့လဲနှီးစက်ရလူမျိုးစုဖွဲ့တွေစီဝင်ရောက်မှုထမ်းပါတယ်လူမျိုးစုလက်နက်ကိုင်ဖွဲ့တွေကလည်းစစ်ကောင်စီကိုပူးပေါင်းတိုက်ခိုက်လာတာကြောင့်စစ်ကောင်စီစခန်းအများပြားနဲ့လက်နက်တွေရရှိခဲ့ပါတယ်။စစ်ကောင်စီဘက်ကတော့အခုလိုတိုက်ခိုက်ခံရတာတွေကိုအကြောင်းပြပြီးဒေသတိုင်းမှာတင်းတင်းကြပ်ကြပ်ထိန်းချုပ်ရာကနေကုံစီပြက်လက်တာတွေနဲ့ကြုံမြင်ရတာလို့ဒေသခံတွေကပြောပါတယ်။ကုံစီပြက်လက်ရာကနေအဆအဆအယယဈေးတက်ကုန်တာကြောင့်လည်းလစာဝင်ငွေနှဲပါသူတွေဖို့စားဝတ်နေရေးချက်တဲနေတဲ့အကြောင်းကိုနေစားလုပ်သားတူဖြစ်သူကအခုလိုရှင်းပြပါတယ်။
ကိုလည်းထဲမှာပတ်စံလေးနည်းနည်းပါအလုတ်ကလေးမှန်လို့ပတ်စံလေးပါနည်းနည်းပါပုံရှံလေးရှိလို့အသားငါးလေးပါလေးစားကျင်နေဆိုလို့ရှိရင်အရင်တော့ဆိုရင်တထောင်မိုးဆိုလို့ရှိရင်အစီနဲ့အသားလေးနဲ့ပေါ့ကွာကလေးတွေလည်းစားလို့အဆင်ပြေအောင်ကိုလည်းစားလို့အဆင်ပြေအောင်တထောင်မိုး1500ဘူးဆိုလို့ရှိရင်ဒါမိသားစုတွေညမနဲ့အထိအလူလေးနဲ့ရောပါလေးနဲ့ရောဆိုစားလို့ရတယ်အခုက4000မိုး5000မိုးဝယ်တာတော့မှတယောက်တယောက်ဝီစားနေရရောမင်းကဒါစားမင်းကဒါစားနေဝီစားမှအဆင်ပြေတယ်ဆိုတော့အဆင်မပြေဘူးအဲ့တော့အခုကြီးတို့အလွတ်သွားတဲ့အခါမှာလည်းပဲလွတ်သွားတဲ့အခါမှာလည်းပဲတစ်ခါတည်းရောက်လက်ဖေးတွေပါတောက်တာရှိတယ်ကွာတကယ်ရင်းနေအပေါင်းအသင်းတွေနဲ့လက်ဖေးတောက်တာရှိတယ်ဆိုတော့လက်ဖေးဆန်ဝင်လိုက်တယ်ဘုရားဆိုရင်လက်ဖေးတွေက200ဒီကြကွေးက100 150ပေါ့ကွာအဲ့လိုပြေးတောက်ရတဲ့ဟာအခုကြတော့လက်ဖေးတစ်ခု900အခုကြီးတို့ကတ်တော့မကတ်နိုင်ဒီကြကွေးတစ်ချောင်းကို500မကတ်နိုင်ဘူးအဲ့တော့မကတ်နိုင်တော့ဒီတိုင်းပဲဘာမှမစားဘဲနဲ့ပဲအလွတ်သွားလိုက်တာပဲအဲ့တော့အလားကိုစားလိုက်လို့ရှိရင်အင်ကုန်ပစံပြန်မအောင်လာတော့
နိုင်ငံတွင်းအခြေအနေမတည်ငြိမ်တာကြောင့်ပြပရင်းနှီးမြှုပ်နှံမှုတွေထွက်ခွာတာမှာမြန်မာနိုင်ငံဘက်ကအမြဲတည်းအကောက်အွယ်ပေးလို့ရှိတဲ့တရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေတော့ပါဝင်ပါတယ်ခုအခါတရုတ်စက်ရုံတို့ချို့ဟာမြန်မာနိုင်ငံကနေထွက်ခွာပြီးတရုတ်နိုင်ငံမှာပြန်လည်ရင်းနှီးမြှုပ်နှံကြပါတယ်ကဘာလဲခီးသွွားဝင်ရောက်မှုတွေနှဲပါတာကြောင့်လည်းပြည်တွင်းမှာအလုတ်ကန်ရှားပါလာပါတယ်စားဝတ်နေမပြေလည်တာကြောင့်အစာရေစာပြက်လက်ပြီးတော့အသက်ဆုံးရှုံးသွားတဲ့သူတွေတောင်ရှိတယ်လို့အင်းရှင်မတူကသူကိုယ်တိုင်ခြုံရတဲ့အဖြစ်ပြက်ကိုအခုလိုပြောပြပါတယ
်ဘာလို့တော့ဆိုလို့ရှိရင်ခမင်းကတည်တယ်ဆိုတော့မတာမမြင်ဘူးမကြားလည်းမကြားဘူးအခုဆိုလို့ရှိရင်မှခမင်းကပြီးသေးတယ်လူလက်ကိုမျက်စိရှိနေတယ်အကုန်လုံးလည်းငတ်ပြက်နေကြတယ်ကိုတော်မှပဲမငတ်အောင်လို့မနေရုံးကန်ရှာပူပြီးစားတောက်နေရတယ်ကောင်ကခလေးတွေလိုခလေးတွေပဲက15လုံးရှိတဲ့နေရာမှာခလေးတွေပဲဦးစားပေးပြီး3000လောက်ချက်ခလေးတွေပဲဦးစားပေးပြီးအဲအဲ့လိုမမငောင်းဘူးတော့မသိအောင်မနှဲလို့ပြီးအဲ့လိုမရ
အခုလိုကုန်စည်နှုန်းတွေမြင့်တက်လာတာဟာဝိသမလောဘသားတွေကုန်တွေတွေအကြောင်းဖြစ်တာလို့အာဏာသိမ်းစစ်တပ်ကဆွဆွဲခဲ့ပြီးတဲ့နောက်စီးပွားရေးသမားတွေပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကိုဖမ်းဆီးစစ်ဆေးတာတွေအပြင်ကုန်ပစ္စည်းတွေကိုသတ်မှတ်ဈေးတွေနဲ့ရောင်းချခိုင်းခဲ့ပါတယ်အာဏာသိမ်းစစ်ကောင်ဆောင်တွေဘက်ကကုန်စည်နှုန်းကျဆင်းရေးစူးစမ်းဆောင်ရွက်နေတယ်လို့တွင်တွင်ပြောနေပေမဲ့ကုန်စည်နှုန်းကြီးမြင့်တဲ့တန်ကိုတော့အခြေခံလူဒန်းစားတွေဟာနေ့စဉ်နဲ့အမျှခံစားနေရသေးပါကမ္ဘာနိုင်ငံပေါင်း196နိုင်ငံရဲ့စီးပွားရေးဆိုင်ရာညွှန်ကြားမှုအတွက်အချက်အလက်မျှဝေတဲ့ Trading Economics အဖွဲ့ရဲ့သုံးသက်ချက်အရမြန်မာနိုင်ငံမှာအလုပ်လက်မဲ့နှုန်း3%လောက်တက်လာခဲ့တယ်လို့ဖော်ပြထားပြီးတော့ 2023ခုနှစ်အတွက်အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကထုတ်ပြန်တဲ့ကမ္ဘာအစည်းအဝေး25နိုင်ငံစီးမားလဲမြန်မာနိုင်ငံဟာနံပါတ်24မှာရှိနေပြီးအရှိတောင်အာရှမှာတော့မြန်မာနိုင်ငံဟာအစည်းအဝေးနိုင်ငံဖြစ်နေပါတယ်ခင်ဗျာ